ဲ့အထွေထွေအုပ်ချုပ်ရေးဦးတည်ဌာနက2020ပြည့်နှစ်စက်တင်ဘာလ30ရက်နေ့နေသွင်းတဲ့တုပ်ဝီတဲ့ကိုကကိုပွင်အုပ်ချုပ်ခွင့်ရဒေသဆိုတဲ့စာအုပ်မှာကိုကရဲ့အဓိပ္ပာယ်ကိုရှင်းပြထားပါတယ်။တရုတ်စကားမှာကိုဟာစိမ်းရမှုဖြစ်ပြီးကဟရဲရဲမှုဖြစ်တယ်လို့ရဲရင်လူတွေနေထိုင်ရာစိမ်းလန်းတဲ့ဒေသလို့အဓိပ္ပာယ်ရပါတယ်။ရှမ်းစကားမှာတော့ကောက်ကောက်လို့ခေါ်ပါတယ်တဲ့။ကောက်ဟာနံပါတ်6ဖြစ်ပြီးကဟအုပ်ချုပ်သူဖြစ်လို့တတိကုန်းဦးအုပ်ချုပ်တဲ့ဒေသဖြစ်နေပါတယ်။အထက်မြန်မာပြည်ကိုအင်္ဂလိပ်သိမ်းချိန်မှာကိုကဒေသကိုသိမ်းပြီးဆိုတော့ကအုပ်ချုပ်ပါတယ်။ဒါကြောင့်ကိုကဒေသမှာကိုကလူမျိုးအခြေစိုက်လာတာအနည်း300ကျော်ပါပြီ။တရုတ်စာပေရင်ကျင်းမှုကိုအခြေခံပြီးရှင်သန်လာတဲ့ဒေသဖြစ်ပါတယ်။အခုခေတ်မှာကိုကဒေသကိုမြို့နယ်နဲ့နယ်ခွဲတာပါတယ်။တောင်ပိုင်းကိုလောက်ကင်မြို့နယ်အဖြစ်သတ်မှတ်ပြီးမြောက်ပိုင်းကိုကုန်းရံမြို့နယ်အဖြစ်သတ်မှတ်ပါတယ်။ကိုကန်ဒေသအရှေ့ပိုင်းမှာယူနန်ပြည်နယ်နဲ့ထိစပ်နေပြီးအနောက်ဘက်မှာတော့မူဆယ်နဲ့ကုတ်ခိုင်မြို့နယ်တည်ရှိပါတယ်။တောင်ကုန်းတောက်တန်းနဲ့ရှုံမြောင်ချောင်းမြောင်းတွေပေါများပြီးမြေပြန့်ဆိုတာမရှိတဲ့တော့နေပါတယ်လို့ဆိုပါတယ်
။တရုတ်ရင်ကျေးမှုနှမ်းမိုးတောင်မို့တရုတ်ရန်ဝင်နဲ့တရုတ်ဖုန်းလိုင်းကိုတုံးပြီးတရုတ်တီဗီကိုကြည့်တဲ့တရုတ်စကားပြောတဲ့ကိုကန်သားတွေကိုခင်ဗျားတို့ဟာတရုတ်နိုင်ငံသားမဟုတ်ဘူးမြန်မာနိုင်ငံသားတွေဖြစ်တယ်လို့တရုတ်လိုရှင်းပြရတာဟာအတော်ခက်ခဲတဲ့အလုပ်ပဲလို့လောက်ကန်အမတ်ပြောတာကို Frontier မြန်မာစာဆောင်မှာမေလ23 2020ကနန္ဒဆိုသူကရေးသားပါတယ်လောက်ကန်လွှတ်တော်ကိုယ်စားလှယ်၄ဦးစလုံးဟာကျန်းပေါ်ပါတီဝင်တွေဖြစ်ပါတယ်လောက်ကန်လူဦးရေ8000နီးပါးရှိတဲ့အထက်ကိုကန်သားက81ရာခိုင်နှုန်းဗမာက15ရာခိုင်နှုန်းရှမ်းက12ရာခိုင်နှုန်းရှိပါတယ်ကုန်းချမ်းလူဦးရေ4000ကျော်မှာတော့ကိုကန့်သား86ရာခိုင်နှုန်းပလောင်27ရာခိုင်နှုန်းဝါက1ရာခိုင်နှုန်းကျော်သာရှိပြီးဗမာလူဦးရေ150လောက်သာရှိပါတယ
်ကိုကန့်နဲ့ဆက်ဆံနေတဲ့ဝါဒီပန်းနဲ့မိုင်းလာဒေသမှာလည်းတရုတ်ရွန်ငွေကိုသာသုံးကြပါလေလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်ကခုပေါင်းမှာလူဦးရေ3200ကျော်ရှိပြီးကိုကန့်သားကအများစုဖြစ်ပါတယ်လောက်ကိုင်းမှာဗမာ1000လောက်သာရှိလို့ဗမာတွေနေတဲ့လမ်းကိုဗမာတန်းလို့ခေါ်ကြောင်းနန္ဒရဲ့ဆောင်းပါးမှာပေါ်ပြပါတယ်။တရုတ်စာနဲ့ရေးထားတဲ့စိုင်းဘုတ်တွေမှာသက်ပုံအမားနဲ့ရေးထားတဲ့မြန်မာစလုံးတွေကိုတွေ့နိုင်ပါတယ်တဲ့။ဒါပေမဲ့ကစီနိုမှာလောင်းကစားဖို့ယူနန်ဘက်ကလာတဲ့တရုတ်ဥယျာဉ်ဟာဗမာဥယျာဉ်တဲ့3-4ဆလောက်ပိုများနေပါတယ်။2008အခြေခံဥပဒေအရကိုကနေပြီးဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်လာပါတယ
်ဘဂပဗမာဒီကွန်မြူနတီပါတီကခွဲထွက်တဲ့ဥပုံကြားရှင်ဟာ1989မှာမြန်မာမျိုးသားအမှန်တရားနဲ့မျှတမှုပါတီနဲ့ပါတီရဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကိုတီထောင်ပါတယ်လက်နက်ကိုင်လှုပ်ရှားမှုကများတဲ့အတွက် MNDAA ကိုကန့်တပ်ဖွဲ့လို့သာလူသိများကြပါတယ်စီအစိုးရနဲ့လက်တွဲပြီး MNDAA ကိုပုံကန်တဲ့ဘေးစောချိန်အဖွဲ့ကတော့နေကြားစောက်တက်ဖြစ်သွားပါတယ်။ဒါကြောင့်စစ်ကောင်စီနဲ့ကိုကန့်နေကြားစောက်တက်ကတစ်ဖက် MNDAA ကိုကန့်တပ်ဖွဲ့ကတစ်ဖက်စစ်ခင်းနေကြတာဖြစ်ပါတယ်။ဒါပေမဲ့မဟာဗျူဟာကျတဲ့မူဆယ်ခရိုင်မုံကိုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားတာများပါတယ်။ပြီးခဲ့တဲ့နှစ်နှောင်းပိုင်းကမုံကိုလွင်မြေမှာတိုက်ပွဲပေါင်း300လောက်ဖြစ်ပွားခဲ့တယ်လို့ကိုကန့်တပ်ဖွဲ့ကြံကြားရေးမှူးကပြောကြောင်းဒီဇင်ဘာ23ရက်နေ့ထုတ် RFA သတင်းမှာအသေးစိတ်ဖော်ပြထားပါတယ
်။လွန်ခဲ့တဲ့အနည်း60လောက်ကစခဲ့တဲ့ကိုကန့်ရဲ့ပြည်သူစစ်တလေကိုစစ်ကောင်စီကဆက်လက်ထိန်းသိမ်းထားဖို့ရပါတယ်။အဲ့ဒီတုန်းကတော့ဘိန်းဘရင်လို့နာမည်ရတဲ့လော်စစ်ဟာဦးဆောင်တဲ့ကာကွယ်ရေးအဖွဲ့ဟာတပ်မတော်နဲ့လက်တွဲပြီးကိုကန့်ဒေသကိုချီးစိုးပါတယ်။အခုတော့သူတို့ရဲ့နေရာကိုလေကြောင်းတက်နေစစ်ကောင်စီတက်ရောက်လာပါတယ်ကိုကကာကွယ်ရေးလော်စစ်ဟာရှေ့ဆိုးရအဆက်ဆက်မှာမဟာမိတ်ကြီးဖြစ်လာပြီးအရှာဝေါ်ကုမ္ပဏီကိုတည်ထောင်ပါတယ်အခုတော့အချမ်းသာဆုံးကုမ္ပဏီဖြစ်လာပြီးနေပြည်တော်တည်ဆောက်ရမှာလဲပါဝင်ပါတယ်2013ခုနှစ်အသက်80ရွယ်မှာလော်စစ်ဟာကွယ်လွန်တော့အတုပအခမ်းနာအကြီးအကျယ်ကျင်းပပြီးထိတ်တန့်စစ်အရာရှိအချို့တက်ရောက်ကြပါတယ်လော်စစ်ဟာရဲ့သားစတီဖင်လော်ဟာအဘရာဦးသိန်းစင်ရဲ့တရုတ်ပြည်ခင်းမှာသကပြန်အဖြစ်လိုက်ပါရသူဖြစ်ပါတယ်ဒုတိယလုပ်ငန်းကြောင့်ကြီးပွားချမ်းသာလာတဲ့တာရကဖြစ်ပါတယ်ဗ ကိုငါကကွေရင်ဟာစေဆိုးရနဲ့လက်တွဲတဲ့အတွက်ဘိမောင်ခုဘဝကနေအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာကိုကိုကနေကြဆောင်တတ်ပြီးအားကြစရာအတူယူစရာဖြစ်နေပုံရပါတယ်ခင်ဗျာ။